အမေနီယာခီးတဲ့တင်ကြက်လျင်တစ်စင်းဒီကနေ့မနက်ကလေရင်မုန်တိုင်းကြတော့ရုရှားအပန်းဖြေမြို့ဆိုချီနာကပင်လယ်နဲ့ထဲထိုးကျသွားပြီးလိုက်ပါလာသူ132ဦးစလုံးသေဆုံးသွားပါတယ်မြို့တော်ဂျီရီဗန်ကနေထွက်ခွာလာတဲ့A320အမျိုးအစား FS လေယာဉ်ကြီးဟာဆိုချီမြို့ကနေ6ကီလိုမီတာအကွာမှာထိုးကျသွားတာပါလေယာတီဥစုဆိုးဝါလို့ပြတ်ကြတာဒါဖြစ်ပြီးအကြမ်းဖက်မှုကြောင့်မဟုတ်ဘူးလို့အမေနီယာနဲ့ရုရှားအရာရှိတွေကပြောကြပါတယ် ကဲဇယီအလုတ်သမားတွေဟာအလောင်း46လောင်းထက်မနည်းကိုပြန်လဲရရှိခဲ့တဲ့အကြောင်းရေထဲပေါ်လို့မျောနေတဲ့လေယာဉ်ကိုယ်ရဲ့အစိတ်အပိုင်းတွေနဲ့အသက်ငယ်အင်ဂျင်တွေကိုလည်းဆယ်ယူရရှိခဲ့တဲ့အကြောင်းရုရှားနိုင်ငံရဲ့အင်တာတက်သတင်းဌာနကဆိုပါတယ်ခရီးတဲ့အများစုဟာအာမေးနီးယားကဖြစ်ပြီး26ဦးကတော့ရုရှားကဖြစ်တယ်လို့လည်းရရှိတွေကပြောကြပါတယ် ပြီးထွက်စွာရာသွန်းနယ်မှုကြောင့်လေယာဉ်ဟာပထမအကြိမ်ဆင်းသက်ဖို့ကိုပဲဖြတ်ခဲ့ရပြီးဆိုချီမြို့မှာဒုတိယအကြိမ်ဆင်းသက်ဖို့ဝဲပြန်နေတော့ရေဒါကနေပျောက်ကွယ်သွားခဲ့တာပါ